social media တွေထွန်းကားလာတာနဲ့အတူအနေရရှိတဲ့ဝါဒဖြန့်ချီမှုတွေရှင်တန်ကြီးထွားလာတဲ့အကျိုးဆက်ဟာသတင်းမီဒီယာလောကကိုတိုက်ခိုက်ချိန်ချောက်နေတဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာကပြောဆိုခဲ့ပါတယ်။ဒါ့အပြင်သတင်းသမားတွေအနေနဲ့လူထုကိုသတင်းတွေတင်ပြတဲ့နေရာမှာလည်းအခက်အခဲတွေရှိလာနေတယ်လို့မြန်မာသတင်းသမားတဦးကလည်း VOA ကိုပြောပါတယ်။ဒီကနေ့ခေတ် social media ထွန်းကားလာတဲ့အပေါ်သတင်းမီဒီယာလောကကိုဘလို့ရိုက်ခတ်မှုတွေရှိနေပါသလဲဆိုတာကိုတော့မဲ့ရင်ချင်းနိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့ကဘာတဝန်းကသတင်းမီဒီယာသမားတွေရဲ့အခြေအနေဆိုးရွားနေချိန်မှာအထူးသဖြင့်သတင်းဖြန့်ချီတဲ့အပိုင်းမှာတိတိတသားထင်ထင်ရှားရှားပြောင်းလဲလာတဲ့အပေါ်သတင်းသမားတွေတိုက်ခိုက်ချင်းချောက်ခံနေရတာဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာက AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့တာပါSocial media တွေဟာအခြေအနေမှန်အချက်လက်တွေကိုညင်းပယ်ပြီးဝါဒဖြန့်ချီဖို့ပုံမလွယ်ကူစေသလိုတမိုင်းဖြစ်ရမှန်တွေကိုပြောင်းလဲစေတဲ့အခြေအနေကိုပြီးခဲ့တဲ့မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့ Maria Ressa က AFP သတင်းဌာနကိုမိမောင်းထိုးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့သမရရွေးကောက်ပွဲအခြေအနေကိုသူကဥပမာပေးပြောဆိုရမှာလက်ရှိမဲအရေးအတွက်အပြတ်အသတ်အသာရနေတဲ့ကွယ်လွန်သူအာနာရှင်ဖာဒီနန်မာကိုစ်ရဲ့သားဖာဒီနန်ဘွန်ဘွန်မာကိုစ်ဂျူနီယာဟာရွေးကောက်ပွဲမတိုင်ခင်ကတည်းကအနိုင်ရဖို့အဆင်သင့်ဖြစ်နေတဲ့အခြေအနေကိုထောက်ပြသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့သူ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်လက်ထက်အနှစ်20ကြာအုပ်ချုပ်ခဲ့တဲ့ကာလအတွင်းအကျင့်ပြတ်ခြားစားမှုတပ်ဖြတ်မှုနဲ့အခြားအလွဲသုံးစားမှုတွေရှိခဲ့တာပါအခုသားဖြစ်သူမာကိုစ်ဂျူနီယာကတော့ရွေးကောက်ပွဲကိုပြစ်မှတ်ထားပြီးဆိုရှယ်မီဒီယာပလက်ဖောင်းကိုအသုံးချခဲ့ရမှာအထင်မြင်လွဲမှားစေတဲ့အတုအယောင်ပို့စ်တွေအချက်အလက်တွေကိုဖြန့်ဝေလွှမ်းမိုးခဲ့ပြီးဒီအတွက်လည်းအကျိုးမြတ်တွေရရှိခဲ့ကြောင်းဖိလစ်ပိုင်ရွေးကောက်ပွဲစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ်social media တွေမှာရွေးကောက်ပွဲဆိုင်ရာဝါဒဖြန့်ချီမှုလှုပ်ကြံသတင်းတွေနဲ့လွှမ်းမိုးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဖိလစ်ပိုင်ရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့မဟာမိတ်အဖွဲ့ tsec.ph ကပမောက္ခ Richard Khan က AFP သတင်းဌာနကိုအခုလိုပြောပါတယ်
I think this information is playing a very big role in terms of manipulation
ညာပြည်သူကိုလဲဖြားဖို့မဟုတ်မမှန်လှုပ်ကြံသတင်းဟာအလွန်ကြီးမားတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့ကျွန်မမြင်ပါတယ်ဒီလိုလှုပ်ကြံတဲ့သတင်းတွေချဲ့လဲနေတာကိုလူအများကသတိမပြုမိကြပါဘူးဒါကြောင့်အသိဉာဏ်နဲ့ရွေးချယ်တာမျိုးမဟုတ်တဲ့အတွက်လူတွေရဲ့လွတ်လပ်ခွင့်ကိုလူရခံရတဲ့အခြေအနေကဝမ်းနည်းစရာကောင်းပါတယ
်မာကိုစ်ဂျူနီယာဟာသမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေမှာပါဝင်ပြောဆိုပုံနဲ့ဝိုင်းရင်သတင်းတောက်တွေရဲ့မိခွန်းတွေကိုဖြေဆိုဖို့ညှင်းဆိုခဲ့တဲ့အချက်ကိုဖိလစ်ပိုင်သတင်းတောက်ရက်ဆာကထောက်ပြပြောဆိုခဲ့ပါတယ်ဒါ့အပြင်မာကိုစ်ဂျူနီယာဟာဆိုရှယ်မီဒီယာမှာသူ့ရဲ့ကိုယ်ပိုင်ဖြစ်ရဇာတ်လမ်းတွေကိုဖန်တီးပြီးလူအများကြိုက်ဝါဒဖြန့်ချီတဲ့ post တွေကိုပဲတင်ခဲ့ပြီးသတင်းသမားတွေဘက်ကအချက်လက်မှန်မမှန်မေးမြန်းစုံစမ်းခွင့်ကိုလစ်လျူရှုခဲ့တယ်လို့ဆိုပါတယ်။ဒါဟာဆိုရှယ်မီဒီယာရဲ့ပြဿနာအားနည်းချက်ဖြစ်တယ်လို့ရက်ဆာကပြောပါတယ်။ဒါကြောင့်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါမှာသတင်းစာနယ်ဇင်းပညာရဲ့တာဝန်ဟာအလုံးကိုအရေးကြီးလာကြောင်းသူက AFP သတင်းဌာနကိုအခုလိုပြောပါတယ
် I think we have no choice but to do our jobs. The mission of journalism is more important.
ကျမတို့ရဲ့လုပ်ရမယ့်အလုပ်ကလွယ်ပြီးတခြားရွေးချယ်စရာမရှိဘူးလို့ကျမထင်ပါတယ်။ဒီကနေ့ခေတ်သတင်းပညာရဲ့တာဝန်ဟာဘယ်တော့ကနဲ့မှမတူအောင်ပို့ပြီးတော့အရေးကြီးနေပြီးတော့ကျမတို့သတင်းသမားတွေအနေနဲ့ပြဿနာတွေပို့ပြီးကြီးထွားမသွားအောင်စူးစမ်းနေရတာပါ။ဒီနေရာမှာအစိုးရတွေနောက်အခြားအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကျမတို့ရဲ့ကြံတဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ကူညီနိုင်မယ်လို့မျှော်လင့်မိပါတယ်။ဒါကကျမတို့ဖိလစ်ပိုင်ကရွေးကောက်ပွဲအတွက်လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့ချင်းကပ်မှုတွေကအစိတ်ပိုင်းတစ်ခုဖြစ်ကျမတို့စူးစမ်းနေတာပါ
။လက်ရှိဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ social media တွေကြောင့်သတင်းသမားတွေအနေနဲ့သတင်းတင်ဆက်တဲ့အခါအခက်အခဲစိန်ခေါ်မှုတွေရှိလာတဲ့အခြေအနေကိုကမာရွတ်သတင်းမီဒီယာတီထောင်သူကိုနေတန်မောင်က VOE ကိုအခုလိုပြောပါတယ်
။တော့ဒီ21ရာစုမှာဒီမီဒီယာရဲ့ဟိုအခင်းကြီးနဲ့ရည်ကြီးကြောင်းကြီးကပြောင်းသွားတယ်။လူတို့ကကျွန်တော်တို့သတင်းမီဒီယာတွေရဲ့ ethic ကိုဝေဖန်လာတယ်။ထောက်ပြလာတယ်။ကျွန်တော်တို့တယောက်ချင်းစီရဲ့ခိုင်ဆွဲထားတဲ့နိုင်ငံရေး political belief တွေနောက် editorial tools တွေအစသူတို့တယောက်ချင်းစီမေးခွန်းထုတ်လာတယ်။ ဆိုတော့လူများစုဖြစ်ရင်ဖြစ်မယ်လူနည်းစုဖြစ်ရင်ဖြစ်မယ်ဘလို့ပဲမေကွန်းထုတ်ထုတ်ကိုကင်ဆွဲထားတဲ့ကျင့်ဝတ်ကခိုင်မာနေတယ်ဆိုရင်ဒီမေကွန်းထုတ်တဲ့ကိစ္စကြီးကအချိန်တိုင်းပျောက်သွားမှာပဲဒါပေမဲ့ကိုကရက်တီချက်နိုင်ငံရေးပေါ့နော်နိုင်ငံရေးရရက်တီချက်လူလူကမြန်မာပြည်လူလူကတခြားလုံးသတင်းမီဒီယာကိုမယုံမယုံဘူးဆိုတာကဘာကြောင့်လဲဆိုတော့သတင်းမီဒီယာတွေက propaganda tools တွေဖြစ်နေတခြားလုံးသုံးခဲ့တော့အိုးတုံးကလေးကကျွန်တော်တို့ radio အပန်းလွှင့်ချက်လေးနဲ့တနည်းကို15မိနစ်နိုင်ဝက်လောက်နဲ့နိုင်ငံတကာမှာပါဖြစ်နေလဲပြည်ရေးမှာပါဖြစ်လဲလူကြီးပြင်းလာတဲ့သတင်းယူတဲ့ပြည်သူသူကြီးကတကယ်ကိုခိုင်မှာရှိခဲ့အဒီဘက်ခင်မှာတော့ new generation တွေပေါ့ Gen Z တွေပေါ့Gen Z တွေလည်းတော့ digital tools တွေရှိတဲ့အခါမှာကျွန်တော်တို့ရေးချင်တာရေးပြောချင်တာပြောလို့မရဘူး breaking news ကကျွန်တော်တို့သတင်းဌာနကလာတာမဟုတ်တော့ breaking news ကပြည်သူတွေရှိရလာတာဖြစ်တော့အဲ့တော့မှသတင်းမီဒီယာတွေရဲ့တာဝန်ကဘာဖြစ်လဲဆိုတော့ breaking news ပေးနိုင်မှုတဲ့ဆိုင်ဒီသတင်းတွေကို analytical ဘက်ကပိုပြီး package လိုက်ပြီးပြီးလူလူကိုပိုပြီးစဉ်းစားနိုင်စေတဲ့အချက်လက်တွေပံ့ပိုးပေးရတဲ့နေရာကိုရောက်လာတာအဲ့နေရာကိုမယူနိုင်ရင်တော့လူလူကပွင့်လင်းပြန်သတင်းမီဒီယာရဲ့သူဆိုအခုလုံးယူသွားပြီဆိုတော့လူတိုင်းမှာသတင်း presentation အတိုင်းကိုဒီတော့ပိုကောင်းတဲ့ presentation တော့ပြောလာနိုင်တဲ့အခါမှာသတင်းမီဒီယာသူတို့ ਨੇ ရှင်ပြီးတော့ရက်တီပေါ်ရန်ခတ်လာတယ်အဲ့တော့သတင်းမီဒီယာရပုံစံပြောင်းလာတယ် story telling ကိုလူလူနာလူလူပူကြိုက်မဲ့ story telling ကိုမပြောင်းနိုင်ရင်တော့ကျွန်တော်ထင်တယ်လူလူကိုဒီသတင်းတင်ဆက်တဲ့ပုံစံမှာတော့အခက်အခဲတွေသိကောင်းမှုတွေအများကြီးရှိနေမှာထင်တယ်အဲ့ကျွန်တော်တို့ကဒီ landscape ကြီး change နေတာကို adapt လုပ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်
။ social media လောကမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကို Nobel ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက် Maria Ressa ကထောက်ပြခဲ့တဲ့အပြင်ဤပညာတိုးတက်ပြောင်းလဲမှုဖြစ်တဲ့ algorithm ဆိုတဲ့ computer အချက်လက်စနစ်ကြောင့်အမျက်ဒေါသထွက်မှုအမုန်းပွားစေတဲ့ညှဉ်းခုံမှုတွေကိုအားပေးတဲ့ post တွေကြောင့်လည်းသတင်းသမားတွေပေါ်တိုက်ခိုက်ချိန်ချောက်မှုတွေဟာပိုးပြီးအကာအကွယ်မဲ့စေတယ်လို့သူကပြောကြားခဲ့ပါတယ်ရှင်။